အမေရိကန်ပြည်ထောင်စုတက်ဆက်စ်ပြည်နယ်မှာအင်္ဂါနေ့ကဆယ်ကျော်သက်အရွယ်သဏ္ဍာန်သမားရဲ့တိုက်ခတ်မှုကြောင့်မူဒါကန်ကျောင်းသားကျောင်းသူကလေးတွေသေဆုံးခဲ့ရတဲ့ဖြစ်ရပြီးမှာလက်နက်ရောင်းဝယ်မှုနဲ့လက်နက်မောက်ခိုးမှုတွေကိုပုံရံအမင်းကြီးဖရန်စစ်ကပြင်းထန်စွာဆုတ်ထုတ်ချကြောင်းပုတ်ထူးနေ့မှာပြောဆိုလိုက်ပါတယ
်ဟိုကိုရီယာဖရန်တိုပယ်လာစထရာဂီနဲလာစကောလာအီလီမန်တရီအင်တက်ဆတ်စ
်လက်နက်တွေကိုအမျိုးမျိုးရောင်းဝယ်နေတာတွေကိုရပ်တန့်ဖို့အချိန်တာပါပြီအခုလိုရင်နှင်းစရာအဖြစ်တွေနောက်ထပ်မဖြစ်ဖို့ဒီထက်ကောင်းမွန်တဲ့လှုပ်ဆောင်မှုတွေလှုပ်ဆောင်ဖို့လိုအပ်နေပါတယ်လို့ပုံရံအမင်းကြီးကပြောဆိုသွားတာပါဒီပြစ်ခတ်မှုကြောင့်ကလေးတွေတည်ဆုံရတဲ့အတွက်ပုံရံအမင်းကြီးဟာလွန်စွာမှစိတ်ထိခိုက်ခဲ့ပြီးတည်ဆုံသူတွေအတွက်လည်းဆုတောင်းပေးခဲ့ပါတယ်အင်္ဂါနေ့ကတက်ဆက်ပြည်နယ်ယူဗယ်ဒီမျိုးကရော့ပူလာကန်ကျောင်းကိုအသက်16နှစ်အရွယ်လူငယ်တူကတနန်းနဲ့ဝင်ရောက်ပြစ်ခတ်ခဲ့တာဖြစ်ပါတယ်အဲ့ဒီမျိုးမှာလက်တင်ဘာသာစကားပြောတောင်းအမေရိကတက်ကရွှေပြောင်းနေတိုင်းသူလက်တီနိုလူဦးရဲ့အများစုနေတိုင်းပြီးမက္ကဆီကိုနယ်စပ်နဲ့ကီလိုမိုင်60လောက်အဝေးမှာရှိတဲ့မြို့ဖြစ်တယ်လို့ရဲတွေကပြောဆိုပါတယ်။ပုံရံမင်းကြီးကလက်နဲ့ထုတ်လို့ရောင်းဝယ်မှုနဲ့ပတ်သက်ပြီးဝေဖန်ပြောဆိုလို့ရှိပါတယ်။လက်နဲ့ခံရနေတဲ့အတွက်ငွေတွေအသုံးပြုတာဟာစိတ်ဝိညာဉ်ကိုညှဉ်းနှိုင်းစေတယ်လို့ယူကရိန်းစစ်ပွဲစတင်ပြီးနောက်မကြာသေးမီကပဲပုံရံမင်းကပြောဆိုခဲ့ပါတယ်။ဒါအပြင်2015ခုနှစ်တုန်းကလည်းလက်နဲ့ထုတ်လို့သူတွေဒါမှမဟုတ်လက်နဲ့ထုတ်လို့တဲ့လုပ်ငန်းတွေမှာရင်းနှီးမြှုပ်နှံသူတွေဟာသူတို့ကိုယ်တိုင်ခရံနေလို့ဆိုနေပေမဲ့လည်းသူတို့ကောင်းအောင်ဆောင်ထားသူတွေသာဖြစ်တယ်လို့ပုံရံမင်းကြီးကပြောဆိုခဲ့ပါတယ်။